အီရန်နိုင်ငံနဲ့နျူကလ িয়ার သဘောတူညီချက်အရအမေရိကန်ကချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေရပ်ဆိုင်းပေးရမယ်အစီအစဉ်တွေဟာစတင်အသက်ဝင်သွားပြီဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကကြေညာချက်တစ်စောင်ထုတ်ပြန်ပြီးတော့ပြောဆိုလိုက်ပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်သမ္မတအင်မီရောကလည်းအစီအစဉ်တွေကိုချက်ချင်းအကောင့်ထက်ဖော်ဖို့သမ္မတရဲ့လုံပိုင်ခွင့်အာဏာနဲ့အမိန့်ထုတ်ပြန်လိုက်ပါတယ်။ EU ဥရောပသမ္မတရဲ့နိုင်ငံသားမူဝါဒရေးရာအစဉ်မြင့်ကိုယ်စားလှယ်ဖက်ဒရီကာမိုဂီရီနီကလည်းကမ္ဘာအင်အားကြီးနိုင်ငံတွေကအီရန်နဲ့နျူကလ িয়ার လုပ်ငန်းတွေနဲ့ပတ်သက်ပြီးချမှတ်ထားတဲ့ဒဏ်ခတ်မှုတွေကိုဖယ်ရှားပေးနေပြီဖြစ်တဲ့အကြောင်းအီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဖက်ဇရစ်နဲ့အတူစနေနေ့ကဩစတြီးယားနိုင်ငံဗီယက်နာမြို့မှာရှိနေစဉ်ပြောဆိုခဲ့ပါတယ်။သမိုင်းဝင်သဘောတူညီချက်ကမျှတပြီးခိုင်မာမှုရှိသလိုမှန်မှန်ကန်ကန်အကောင့်ထည့်ဖော်သွားမယ်ဆိုရင်ဒေတာရင်းနဲ့နိုင်ငံကငြိမ်းချမ်းရေးအတွက်အဓိကကျတဲ့လုပ်ငန်းစဉ်တစ်ရပ်ဖြစ်လာလိမ့်မယ်လို့သူကပြောဆိုခဲ့ပါတယ်။ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့နျူကလ িয়ার သဘောတူညီချက်အတိုင်းအီရန်နိုင်ငံကလိုင်းနာဆောင်ရွက်ခဲ့ကြောင်းနိုင်ငံတကာအနုမြူဆိုင်အေဂျင်စီ IAEA ကအတည်ပြုပြောကြားခဲ့တဲ့အတွက်နျူကလ িয়ার လုပ်ငန်းတွေကြောင့်အီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့ဒဏ်ခတ်မှုတွေကိုလျှော့ပေးဖို့လမ်းပွင့်သွားခဲ့တာဖြစ်ပါတယ်။